ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဂုံကူးပြီးပြန်လာတဲ့ဂုံသင်္ဘော၄စီးပေါ်ကကုန်တွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတီးပြုတ်လူနာ၄ယောက်တွေ့ရှိခဲ့ပါတယ်။ကုန်တွေကိုသင်္ဘောပေါ်မှာပဲကွာရန်တင်းလုပ်တီးခြားခွဲထားတဲ့အချိန်စစ်ဆေးတွေ့ရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။ဆက်ကုန်တွေသွားနေတဲ့သင်္ဘောတွေကကျွန်တော်တို့ကွာရန်တင်းဝင်ရတာပေါ့နော်။အဲ့တော့ကွာရန်တင်းက10ရက်ဝင်ရတယ်ကျွန်တော်တို့3ရက်မြောက်နေ့မှတစ်ချိန်ယူတယ်9ရက်နေ့မှတစ်ချိန်ယူတယ်။အဲ့ဒီနှစ်ချိန် negative ဆိုရင်တော့မှကျွန်တော်တို့က10ရက်တော့နေရတယ်ပြီးသားမှပဲကျွန်တော်တို့ contact ခွင့်ရတာပေါ့။အဲ့တော့အဲ့လိုစစ်နေတဲ့ကြားမှာခဏရကျွန်တော်တို့ဘုံလေးစီးကလူ40ဖြစ်လိုက်တာပေါ့အဲ့40တဲ့အားမှာဘုံနှစ်စီးကလူ2ယောက်စီနဲ့4ယောက်က positive ဖြစ်တာ
ကိုဗစ်ဒီပူလူနာကုန်သည်4ဦးကိုစစ်တွေပြည်သူဆေးရုံမှာဆေးကုသပေးနေပါတယ်ကိုဗစ်ဒီပူလူနာတွေ့တာကြောင့်ကုန်သည်မော4စီးလုံးကိုကန့်ကောက်ခွင့်မပေးသေးသလိုသင်္ဘောပေါ်ကကုန်သည်တွေကိုလည်းကန့်ဆင်းခွင့်မပေးသေးပဲအသွာအလာကန့်တက်ထားပြီးစောင့်ကြည့်နေတယ်လို့ရခိုင်ပြည်နယ်ကုန်သည်များအသိဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ခုကတော့အဲ့ဒီကနေဝင်လာတဲ့လေတွေကိုကျွန်တော်တို့ကဒီဘက်မှာဟိုတက်ဆိုင်ရာကျွန်တော်တို့ volunteer တွေကနောက်တက်ဆိုင်ရာဒီရေချောင်းရေးတဲ့ကောဒါနေမြတာဝန်ခံတွေတက်ကောအကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဒီဟာကိုပြီးခဲ့တဲ့အင်္ဂါနေ့ကပေါ့လေပြီးခဲ့ဒီအပတ်အင်္ဂါနေ့ကပဲကျွန်တော်တို့ဟိုဟာစပြီးတော့ဒါနှာခေါင်း test တွေယူပါတယ်ဟိုလူ40ယူပါတယ်လူ40ယူခဲ့တဲ့အထဲမှာကျွန်တော်တို့4ဦးပေါ့လေ positive 4ဦးတွေ့တယ်ဆိုပြီးတော့ဟိုကျွန်တော်တို့လည်းအကြောင်းကြားပါတယ်ပြီးရင်ညနေပိုင်းမှာပဲအဲ့ဒီလေတွေကိုအဲ့ဒီလေတွေ့တဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့ဒီကုသရေးဟိုဌာနကိုသူတို့ကုသရေးဌာနကိုသူတို့ဒီနေချမ်းပါရဲ့အစီအစဉ်နဲ့ပဲဒါခေါ်ဆောင်တော့ပါပြီဒါကျန်တဲ့လေသားတွေကိုတော့လက်ရှိအဲ့ဒီလေပေါ်မှာပဲနောက်တစ်ချိန်ယူရအောင်ပါသူတို့နောက်တစ်ချိန်ယူပြီးတော့မှဒါ negative ဖြစ်တဲ့လေသားတွေပဲဒါကျွန်တော်တို့ဟိုကျူကနေထွက်ခွင့်ရမှာပေါ့
ရခိုင်ပြည်နယ်ရဲ့အဓိကနယ်စပ်ကုန်သွယ်ရေးဖြစ်တဲ့စစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့2020ပြည့်နှစ်ဇွန်လကတည်းကကိုဗစ် -19 ကာယရောဂါကူးစက်မှုကြောင့်ပိတ်ထားခဲ့တာပါရောဂါကူးစက်မှုညှော်နေလာတာကြောင့်ပြီးခဲ့တဲ့လအေဘီလကမှနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကိုပြန်ဖွင့်ပေးခဲ့တာပါအခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားလာကုန်ကူးနေတဲ့ကုန်သည်တချို့မှာကိုဗစ်ကူးစက်ခဲ့ပေမဲ့မကြာခင်ကမှပြန်ဖွင့်တဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဖို့သက်ဆိုင်ရာကညွှန်ကြားလာတာမျိုးမရှိသေးဘူးလို့ရခိုင်ပြည်နယ်ကုန်သည်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်ကုန်သည်စက်မှုအသင်းရနဲ့ဥဆောင်ပြီးတော့ဒီဟာကိုကြက်မက်မက်ကျွန်တော်တို့ဒီဟာထားနိုင်တယ်ထားပြီးတော့ဒီပြန်ဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒါ test လုပ်နိုင်တယ်ပေါ့လေလုပ်နိုင်တဲ့အတွက်ဒါတွေ့ချင်ရခြင်းဖြစ်ပါတယ်အဲ့တော့ဒီဟာအဲ့လိုမလုပ်ဘဲနဲ့ဒါတရားမဝင်ကုန်သည်မှုတွေအများကြီးလုပ်နေပြီဆိုလို့ချင်းတော့ဒါထိန်းချုပ်ရတာရန်ခတ်တော့ပါလိမ့်မယ်အဲ့တော့အဲ့ဒီအတွက်လည်းကျွန်တော်တို့ကတော့ဒီဘက်ဟိုဒီနေ့ဆိုတာဖက်ကိုလည်းကျွန်တော်တို့ဒါတင်ပြတင်တဲ့ဟာတွေကိုလည်းကျွန်တော်တို့တင်ပြထားတဲ့အကြောင်းအသေးရှိပါတယ်သူတို့ဘက်ကလည်းဒါလိုက်ရောပေးတင်တဲ့ဟာတွေနောက်တစ်ခုကပို့ပြီးတော့ဒီထက်ကောင်းဝင်တဲ့အစီအမံတွေဒါကျွန်တော်တို့လက်ရှိပြီးတော့ဟိုကျွန်တော်တို့ကိုပေးမယ်လို့တော့ပြောထားပါတယ်ကောင်းဝင်တဲ့ဒီထက်ပြီးတော့ပို့ပြီးတော့ဟို second stage ဖြစ်နိုင်အောင်လုပ်လာနိုင်မဲ့ခြေနေလေးတွေအဲ့ဒါတွေနဲ့လုပ်မယ်ဆိုပြီးတော့ဟိုကျွန်တော်တို့လည်းညှိနှိုင်းထားတာတွေတော့ရှိပါတယ်ပေးဖို့အစီအစဉ်တော့လောလောဆယ်ဆယ်ပြီးတော့ကျွန်တော်တို့ဘယ်မှအကြောင်းကြားတာမရှိပါဘူး
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့အထိ COVID-19 အတည်ပြုလူနာ4264ယောက်ရှိခဲ့ပြီး38ယောက်သေဆုံးခဲ့ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့မေလ12ရက်ည8နာရီထုတ်ပြန်ချက်အရတနင်္ဂနွေလုံးတောက်ခွဲနမူနာ1480ခုကိုစစ်ဆေးတဲ့အထက်က COVID အတည်ပြုလူနာ23ယောက်ရှိပါတယ်။မြန်မာတနင်္ဂနွေလုံးမှာစုစုပေါင်းအတည်ပြုလူနာက143,000နီးပါးရှိပြီးသေဆုံးသူ3,200ကျော်ရှိတယ်လို့ကျန်းမာရေးဌာနစီးရင်မှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဆေးသူတေသနာဦးစီးဌာနနဲ့ဆေးရုံတွေကဆရာဝန်တွေဆေးဝန်ထမ်းတွေအာဏာပိစံနဲ့ရုံးမတက် CDM လို့ရှာမှုမှာပါဝင်ခဲ့ကြပါတယ်။အခုဆိုကိုဗစ်တောက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိတသာလျော့သွားခဲ့တာမှာအာဏာမသိခင်ကတနေ့ကိုတောင်းကနန်းအရေအတွက်စစ်ဆေးခဲ့တာကနေအခုဆိုတရက်1000ကနန်းလောက်ပဲစစ်ဆေးနိုင်ပါတယ်ခင်ဗျာ။